မြန်မာနိုင်ငံမှာဩဂုတ်လ26ရက်နေ့အတွက်ဓာတ်ခွဲနမူနာ12249ခုစစ်ဆေးခဲ့တဲ့အထက်ကကိုဗစ် -19 ကူးစက်သူ2635ယောက်ထပ်ပြီးတော့အတည်ပြုလိုက်တာကြောင့်အခုထိကူးစက်သူစုစုပေါင်း 38,500 ကျော်ရှိပါတယ်။ဒါအပြင်24နာရီအတွင်းမှာကိုဗစ်ကြောင့်သေဆုံးသူ133ယောက်နဲ့လက်ရှိမှာသေဆုံးသူက 14,850 ရှိပါတယ်။ယောဂကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်ရုံးတွေလုပ်ငန်းတွေနဲ့ကျောင်းတွေကိုဩဂုတ်လကုန်အထိပိတ်ထားဖို့စစ်ကောင်စီကညွှန်ကြားထားသလိုနိုင်ငံတော်မျိုးနယ်ပေါင်း119မြို့နယ်မှာမလိုအပ်ဘဲနဲ့အပြင်သွားလာတာတွေကိုမလုပ်ဖို့ stay at home အမိန့်ထုတ်ထားပါတယ်အာနာသိမ့်မှုနောက်ပိုင်းမှာကျန်းမာရေးဝန်ထမ်းတွေပြင်မှတ်ထားဖန်ဆီးတိုက်ခိုက်ခံရတာတွေရှိနေတဲ့အချိန်ဆေးဝန်ထမ်းနဲ့ဆေးဝါးမလုံလောက်တာအောက်ဆီဂျင်ပြတ်လက်တာတွေကြောင့်ကုသမှုအပိုင်းမှာလည်းအခက်အခဲတွေရှိပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကကာကွယ်ဆေးထိုးအစီအစဉ်တွေလှုပ်ဆောင်နေသလိုပုဂ္ဂလိကအသင်းတချို့ကလည်းကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေမှာပါဝင်ပြီးတော့ဆောင်ရွက်လာပါတယ်။ရခိုင်ပြည်နယ်မှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ကဥဆောင်ပြီးတော့ကာကွယ်ဆေးထိုးလုပ်ငန်းတွေကိုစတင်ပြီးတော့လှုပ်ဆောင်ပေးနေပါတယ်။ AA အနေနဲ့ဒီကာကွယ်ဆေးတွေကိုရဖို့ဘယ်လိုကြိုးပမ်းနေလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ COVID ကာကွယ်ဆေးတွေဟာ Delta ဗီဇပြောင်းဖို့အပါအဝင် COVID ကြောင့်ရောဂါပြင်းပြင်းထန်ထန်ခံစားရတာနဲ့သေဆုံးနိုင်တာကနေကာကွယ်မှုပေးနိုင်တာကြောင့်ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်ရှင်။